ရှမ်းပြည်မြောက်ပိုင်းတရုတ်မြန်မာနယ်စပ်မူဆယ်ကုန်းသွေးစုံမှာတော့မြန်မာကုန်င်္ဂါတွေရာနဲ့ချီပြီးတော့ပိတ်မိနေပါတယ်။အကြောင်းကတော့ကူးစက်မြန်အိုမီခရွန်ကြောင့်တရုတ်ဘက်ကနယ်စပ်ဂိတ်ပြန်ပိတ်သွားမှာကိုမြန်မာကုန်တွေကစိုးရိမ်တဲ့အတွက်ကုန်တွေကိုစုပြုံပြီးရသလောက်တင်ပို့နေတာဖြစ်နိုင်ကြောင်းကုန်တွေကခန့်မှန်းပါတယ်။မြန်မာပြည်တွင်းကပေးပို့လာတဲ့ဒီသတင်းကိုတော့ဒေါက်ခင်မျိုးသက်ကပြောပြမှာပါ
။မြန်မာနယ်စပ်ကုန်တွေမှာတရုတ်ဘက်ကနေကာယောဂါအကန့်သတ်တွေတိုးလိုက်တဲ့အပြင်ကိုဗစ်ပိုးမျိုးကွဲတဲ့အိုမီခရွန်ကြောင့်နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးမရေမရာဖြစ်လာတာနဲ့တရုတ်နဲ့တကူပိတ်ရရှင်နဲ့ကျွမ်းအမာတွေကိုစိုးရိမ်ပြီးတရုတ်နယ်စပ်ဘက်ကိုကုန်တွေပို့နိုင်ဖို့အတွက်ရောက်နေတဲ့မြန်မာကုန်ကားကရာနဲ့ချီပြီးရှိနေပါတယ်။မြန်မာကားတွေဟာတရုတ်နိုင်ငံတဲကိုဝင်ခွင့်မရဘဲတရုတ်ကားနဲ့ကုန်ကိုလဲလှယ်ပြီးတည်ရတာဖြစ်တဲ့အတွက်တရုတ်ဘက်မှာလည်းလုံလောက်တဲ့ကုန်ကားရဖို့အတွက်အခက်အခဲဖြစ်နေတာပါ။ဒါကြောင့်မြန်မာဖက်ချမ်းမှာဖရဲ၊သခွားအပါဝင်၊ဆန်၊ပဲ၊ရာဘတ်နဲ့စားတောက်ကုံတင်လာတဲ့ကားတွေရာနဲ့ချီပြီးပိတ်မိနေတာလို့မူဆယ်ဆန်ကုံတဲ့အသင်းရဲ့ဒုဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါတယ်။ဟိုက
တော့ဒီလိုကားတွေလောက်ပါဘူး။ဗမာပြည်ကားတွေတိုးဆောက်ပြီးမပြည့်ဘူး။အဲ့ဒါဘာဆက်ဆက်ဖြစ်လာလဲဆိုတော့ကျွန်တော်တို့တင်လို့တဲ့ပုံစံကများတယ်။ကားကြီးကများတယ်။ဒါကြောင့်ကားလုပ်ပြီးတင်ရတယ်။လုပ်ပြီးတဲ့ကံကမှာကျေးတော့ခွာကားရာပုံလုံးလုံးနဲ့ဖြစ်တယ်ဒီရတာတိုက်တယ်ဆိုတော့ဒီရကားတစ်စီးဒီ၂၂ပိပါတဲ့ဆဲကားတစ်စီးဒီကို၃000ကျော်ပြီးတယ်ဘာမှမသိတူရဘူးတင်ကျွန်တော်ဆောင်းသားပြည်သမားလုံးဝမခိုက်တော့ဘူးငွေနိုင်တော့ဒီပိတ်ကြီးလက်ကားကြီးသွားတယ်ဟောက်တော့ချင်းလို့အတွက်မတရုတ်ပြည်ကိုလို့ပြဝင်ဖို့အတွက်ဒီရခေါက်ကူကမရဘူးမကြမ်းနဲ့ချီတယ်ကျွန်တော်တို့လာမှစတင်တယ်စောင့်နေတာ
ကုန်ကားအများစုကတော့တရုတ်ကုန်ကားကိုငှားရမ်းဖို့အတွက်မတက်နိုင်တာကြောင့်ဆောင်းဆိုင်ရင်မူဆယ်မှာပဲကြန့်ကြာနေတာပါဒါပေမဲ့လည်းရက်ရှိအထမ်းမခံတဲ့တတိကားတွေကတော့မြန်မာပြည်ဘက်ကနေမူဆယ်ဘက်ကိုနေတိုင်းဝင်နေပါတယ်
။ဒီလိုဒီမှာအုတ်ကျွန်တော်တို့ဒီခေတ်ကပြေးလာရင်ငါတို့ဝင်ရတော့ပါဘူးဆိုပြီးတော့အလုပ်ရတဲ့ဒီမှာသိစားတာပါတယ်ကွာ။အဲ့တော့ကျွန်တော်တို့ခေတ်ပါတည်းနေမှာဒီအမှုတူကစတယ်ကွာ။ဒီကဒီအမှုတူမတိုင်ဘူး။ကျွန်တော်ဇန်နဝါရီ15ရက်လောက်ကတော့လုပ်လို့ရတယ်။ကုန်ကြေးရတဲ့ဒီအမှုတူကမသိချင်ဘူး။အလုပ်ရပို့တဲ့အတွက်ဒီခောက်ကူကားကလည်းဒီလိုကြီးကြီးလာကျူးသွားတာဖြစ်ပါတယ
်။ကိုဗစ်ပိုးကူးစက်မှုတွေကြောင့်မြန်မာနဲ့နယ်စပ်ကုန်သွယ်ရေးကိုတရုတ်ဘက်ကကာလရှည်ပိတ်ခဲ့ပြီးတဲ့နောက်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာရှိတဲ့ချင်းဆန်းကျော့ဂိတ်တစ်ခုကိုပဲနိုဝင်ဘာလ22ရက်နေ့မှာပြန်ပြီးဖွင့်ပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကိုဗစ်အကန့်အသတ်တွေကိုတရုတ်ဘက်ကထပ်ပြီးတိုးလိုက်တာကြောင့်ပိုးသက်ဆေးဖြန်းကားတွေ၊ကွန်တိန်နာတစ်တန်နဲ့ကုန်ကားငှားရမ်းကားတွေ၊ crane ဆဲကားတွေဒါတွေကိုမြန်မာဘက်ကနေကြခံနေရပြီးအရင်ကထက်ကုန်ချက်ဆေးက20%လောက်ပိုလာတယ်လို့မြန်မာကုန်တွေကပြောပါတယ်